သင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာပါ sps.com.au/burmese မှာပုံမထုတ်ခဲ့တဲ့သတင်းစာမားတွေကိုရှားဖွေပ
ါ SPS မြန်မာပိုင်းကိုအင်ကာနဲ့စနေနေ့ည10:00နာရီမှနားဆင်နိုင်တယ်လို့ online ကနေလည်းအချိန်မီနားဆင်နိုင်ပါပြီ
စကိုင်းတိုင်းဟာမြန်မာနိုင်ငံရဲ့နှလုံးသားကဲ့သို့မဟာဗျူဟာကျတဲ့တမိုင်းဝင်အရေးပါတဲ့ဒေသတစ်ခုဖြစ်ပါတယ်။အေယာဝတီမြစ်နယ်ချင်းတွင်းမြစ်တို့ကိုအမိပြုကမြေဩဇာထက်တန်ပြီးရင်ကျေးမှုကြွေဟွာလာတဲ့စကိုင်းတိုင်းဟာ2021ခုနှစ်နောက်ပိုင်းမှာတော့အရင်ကနဲ့ခြားနားသွားခဲ့ပါပြီ။စစ်တပ်အာဏာသိမ်းပြီးတဲ့နောက်ပိုင်းစကိုင်းဟာတော်လန်ရီရဲ့အဓိကတိုက်ပွဲနယ်မြေတနည်းအားဖြင့်တော်လန်ရီရဲ့ခံတပ်ကြီးအဖြစ်ကိုပြောင်းလဲခဲ့ရပါတယ်။တော်လည်အကောင်လာတဲ့စကိုင်းတိုင်းကိုစစ်တပ်ဟာလေကြောင်းကနေပုံကျဲသလိုမြေပြင်ကနေလေနေစင်နဲ့အမျှတိုက်ပွဲတွေဖြစ်နေတာကြောင့်တိုက်ပွဲတွေကြောင့်ရောက်နေတဲ့စကိုင်းပြည်သူတို့ရဲ့ဘဝဟာခြောက်ခြားဖွယ်ရကောင်းတဲ့နေရတွေကိုဖြတ်ကျော်နေကြရပါတယ်။စကိုင်းတိုင်းရဲ့မြို့နယ်အချို့မှာလည်းလက်ရှိစစ်ကောင်စီကရွေးကောက်ပွဲကျင်းပနိုင်ရေးထိုးစစ်အပြင်းအထန်လုပ်နေတာကြောင့်တိုက်ပွဲတွေဖြစ်ပွားနေပြီးကြေးရွာများစွာကပြည်သူအများအပြားထွက်ပြေးတင်းရှောင်နေကြရပါတယ်။စစ်ကြောင်းထိုးရတလျှောက်မှရှိတဲ့ကျေးရွာတွေကိုလည်းစစ်ကောင်စီကဖျက်ဆီးလိရှိတာကြောင့်ကျေးရွာတော်တော်များများကလေယာဉ်မြေတွေအိမ်ချမ်းမြေတွေဖျက်ဆီးခံထားရတာကိုလည်းညင်ရတွေ့နေရပါတယ်။ဒီလိုစစ်ဘေးဒဏ်တွေကြောင့်ပြည်သူအများစုဟာသူတို့ရဲ့နေအိမ်တွေကိုစွန့်ခွာပြီးဘေးမဲ့တစ်တော်တွေဖုန်ကြီးကျောင်းတွေနဲ့ယာယီစခန်းတွေမှာခိုးလုံနေထိုင်နေကြရပါတယ်။တပ်ပွဲတွေကြောင့်ပြည်သူတွေဟာအခြေခံလိုအပ်ချက်တွေဖြစ်တဲ့ကျန်းမာရေးဆောက်ရှောက်မှုတောက်တုံးကြီးနဲ့စားဝတ်နေရေးလိုအပ်ချက်တွေဟာတော်လည်ရင်းကြမြင့်လာတာနဲ့အမျှနေစဉ်မြင့်တက်နေပါတယ်။ဒါအပြင်ကျေးရွာတွေမှာရှိတဲ့ဆေးရုံနဲ့ဆေးကန်းတွေကိုစစ်ကောင်စီကပြင်းထန်တိုက်ခိုက်လို့ရှိတာကြောင့်နာမကျန်းဖြစ်နေသူတွေဒဏ်ရာရရှိသူတွေဟာလည်းလိုအပ်တဲ့ကုသမှုတွေကိုမရနိုင်ကြပါဘူး။တိုက်ပွဲကာလကြမြင့်လာတာနဲ့အမျှစစ်ရှောင်လူဦးရေဟာလည်းတစားထက်တစားတိုးပွားလာနေကဆစ်ရှောင်စခန်းတွေမှာတော့လုံလောက်တဲ့နေရာထိုင်ခင်းအစာအစာရေနဲ့ကျန်းမာရေးဝန်ဆောင်မှုတွေကပြည့်စုံလုံလောက်စွာမရရှိကြဘူးလို့ဒေသခံတွေကပြောပါတယ်။ဆစ်ရှောင်စခန်းတွေဟာလူအများစုနဲ့ရောနှောနေကြရတာကြောင့်ရောဂါကူးစက်မှုဟာအလင်းအမြန်တိုးပွားနေပါတယ်။ဆစ်ရှောင်အများစုဟာရှားနာဝမ်းပြိုင်ဝမ်းလျှော်ယောဂါနဲ့ချောင်းဆိုးနှာစေးကဲ့သို့သောယောဂါတွေကိုလှင့်မြန်စွာကူးစက်ခံနေရပါတယ်။စခန်းတွေမှာဆေးဝါးကုသမှုနဲ့ကာကွယ်ဆေးတွေလုံလောက်စွာမရှိတာကြောင့်ကျန်းမာရေးအခြေအနေပိုမိုဆိုးရွားလာတယ်လို့ဆစ်ဆောင်စခန်းတွေမှာကျန်းမာရေးဆောက်ရှောက်ပေးနေသူတွေကပြောကြပါတယ
်။အခုကျန်းမာရေးနဲ့ပတ်သက်ပြီးကူညီပေးနေတဲ့နေရာတွေမှာဆိုရင်ဒေသခံတွေကဘယ်ရောဂါကြီးဖြစ်များလဲဆိုတော့ရေပြာရောဂါကြီးဖြစ်များနေပါတယ်။ရေပြာရောဂါမှာဒီမျိုးစုံတော့ပေါ့နော်ရဟနာတွေကမျိုးစုံပေါ့တအုပ်နဲ့တအုပ်မတူကြအမျိုးလေးပေါ့နော်ဟာမျိုးလေးတွေ့နေရပါတယ်။အော်ဒီလိုရေပြာရောဂါကြီးရပါလဲဆိုတော့ဒီကဆစ်ဆောင်နေရဆိုရင်ဒေသအစုံမှာပေါ့နော်တောရင်းနေမှာနေရမျိုးလေးရှိရင်ရေမတက်နိုင်တော့လည်းဖြစ်တယ်ပြီးတော့လူနေထူထပ်ပြီးမှနေရတဲ့ခါလေးပေါ့နော်နေထိုင်မှုစားတောက်တဲ့ပုံစံလေးကလည်းဒီကိုမိသားစုကိုအိမ်လို့နေလို့မရတဲ့အနေထားကြီးပေါ့နော်တော်ရင်မနေထိုင်ရတဲ့အတွက်လည်းအိုင်လည်းပါတာပေါ့နော်ရေပြာရောဂါကြီးဆိုလို့ရှိပါတယ်ဒီဆေးကုသနေရပိုင်းမှာဆိုရင်တော့ဒီဆေးဝါးလိုအပ်ချက်တွေဘယ်လိုရှိမလဲဆိုတော့ကျမတို့ဒီဘိုင်းတော့ဆေးဝါးတွေကဒီစားသုံးကုန်ပစ္စည်းလိုပဲပေါ့နော်နေစင်နေမြကုန်နေရဖြစ်တဲ့အတွက်အဖူလုံးနေဆိုတော့မျိုးမရှိဘူးပေါ့နော်ဒီတောက်လျှောက်ကထွက်နေတဲ့အတွက်အမြင့်တဲ့လိုအပ်ချက်တွေကြီးနေပဲရှိစက်နေပါတယ်ဒီဆေးဝါးလိုအပ်ချက်တွေကတော့ဒီအကူကြီးပိုရလာလားလို့ဆိုရင်တော့ဘယ်လိုပြောရမလဲဒီတော်လိုင်းကလာနှစ်ကလည်းကြာရှည်လာတဲ့အတွက်ပြည်သူတွေလည်းကိုယ်ကြီးပြည်သူတွေလည်းပန်းလာရပန်းလာတာတစ်ပိုင်းပေါ့နော်ပန်းလာတဲ့အနေထားကြီးမှလည်းရှိလာတယ်။ဒါဆိုတော့ကျွန်တော်အနေနဲ့လည်းကိုယ်ကြီးပေးပါလို့တောင်းဆိုဖို့ကိုလည်းအားနာလာတယ်။အဲဆိုတော့အရင်အတည်းပိုနေလာရင်လို့ပြောရတော့အနေထားမှရှိပါတယ်။စေဝါရေးပြတဲ့အနေထားရင်းနဲ့လည်းကြုံတွေ့နေရတယ်ပေါ့နော
်။စေဝါအကူအညီတွေနင်းလာပေမဲ့စေးတွေမပြတ်လက်အောင်အတက်နိုင်ဆုံးဆောင်ရွက်နေတယ်လို့သူမကပြောပါတယ်။ ဒါအပြင်စစ်တပ်အာဏာသိမ်းပြီးတဲ့နောက်ကလေးငယ်တွေရဲ့ပညာရေးအခြေအနေကလည်းစကိုင်းတိုင်းအပါအဝင်မြန်မာနိုင်ငံရဲ့အချို့ဒေသတွေမှာပြည်ပခါရီနဲ့လုံခြုံရေးအခြေအနေတွေကြောင့်ပြန့်ဆိုင်ခဲ့ရပါတယ်။အမျိုးသားညီညွတ်ရေးအစိုးရကတော့အာဏာသိမ်းစစ်ကောင်စီရဲ့လက်အောက်မှာပညာမသင်ကြားလူတွေအတွက်ဓာကလာပညာရေးကိုအခအတဲဖော်မဲ့အကြောင်း2021ခုနှစ်မေလဇန်ကတည်းကထုတ်ပြန်ခဲ့တာပါ။အရက်သားတွေကိုပြစ်မှတ်ထားတိုက်ခိုက်ခဲ့တဲ့စစ်ကောင်စီဟာဖုန်ကြီးချောင်းနဲ့ဆေးရောင်တွေကိုသာလေကြောင်းကတိုက်ခိုက်ရုံသာမကပဲကလင်းငယ်တွေစာတင်ကြားနေတဲ့စာတင်ချောင်းတွေကိုပါပြစ်မှတ်ထားတိုက်ခိုက်လို့ရှိတာကြောင့်ကလင်းငယ်တွေဟာလွတ်လွတ်လပ်လပ်စာတင်ကြားခွင့်မရကြပါဘူးစစ်ကောင်စီရဲ့လေကြောင်းပြစ်ခတ်မှုဘုံကျဲမှုတွေကြောင့်တနိုင်ငံလုံးမှာစာတင်ချောင်း142ချောင်းအထိထိခိုက်ပျက်စီးခဲ့တယ်လို့ညလင်းသစ်သုတေသနအဖွဲ့ရဲ့2024ခုနှစ်ဩဂုတ်လအထိထုတ်ပြန်ချက်တစ်ခုမှဖော်ပြထားပါတယ်စစ်တပ်အာဏာသိမ်းပြီးတဲ့နောက်3နှစ်နီးပါးကာလအတွင်းစစ်ကောင်စီလက်ချက်ကြောင့်ကလင်းငယ်492ဦးသိမ်းဆုပ်ခဲ့တယ်လို့အမျိုးသားညီညွတ်ရေးအစိုးရ NUG က2023ခုနှစ်အောက်တိုဘာ4ရက်နေ့သတင်းစာရှင်းလင်းပွဲမှာပြောထားပါတယ်ကလင်းတွေသိမ်းဆုပ်ရမှုဟာကျေးရွာတွင်စီးနင်းမှုတိုက်ပွဲကြံလက်နက်တွေပောက်ကွဲမှုတွေကြောင့်ဖြစ်ပြီးတော့အများစုကတော့လေကြောင်းတိုက်ခိုက်မှုလက်နက်ကြီးတိုက်ခိုက်မှုတွေကြောင့်ဖြစ်တယ်လို့ဆိုပါတယ်စတန်အာနာသိမှုရဲ့နောက်ဆက်တွဲစီပြည်ပခအခြေအနေတွေကြောင့်မြန်မာနိုင်ငံမှာလူငယ်၅တန်းကျော်ဟာပညာရေးဆုံးရှုံးနေရပြီးကျောင်းထွက်နှုန်းအမြင့်ဆုံးဒေသဟာစကိုင်းတိုင်းလဲပါဝင်တယ်လို့ကုလသမဂ္ဂဖွံ့ဖြိုးရေးအစီအစဉ် UNDP မြန်မာကအစီရင်ခံစာထုတ်ပြန်ထားပါတယ်မြန်မာနိုင်ငံမှာအသက်18နှစ်ကနေ24နှစ်ကြားလူငယ်၄ဦးမှာ၃ဦးဟာပညာရေးဒါမှမဟုတ်ရင်သင်တန်းတစ်ခုခုမှာတယောက်ချင်းမရှိကြတော့ဘဲအထူးသဖြင့်ကျဲလက်နေလူငယ်တွေဟာအတားအဆီးမျိုးမျိုးကိုပုံမရင်ဆိုင်နေရတယ်လို့ UNDP မြန်မာရဲ့လူငယ်စီရီအစီရင်ခံစာနှစ်အနာဂတ်ရပ်တန့်ခံမျိုးဆက်သစ်များဆိုတဲ့အစီရင်ခံစာမှာဖော်ပြထားပါတယ်မြန်မာနိုင်ငံကလူငယ်၄ဦးမှ၃ဦးဟာပညာသင်ယူမှုနယ်ပယ်မှာမရှိတော့တာကြောင့်အရေးအချင်းတွေတိုးတက်လာဖို့နဲ့အခွင့်အလန်းတွေရှိလာဖို့အတွက်လမ်းကြောင်းတွေပြတ်တောက်နေတယ်လို့ဆိုပါတယ်စကိုင်းတိုင်းအတွင်းမှာတော့နေစဉ်တိုက်ပွဲတွေကြောင့်ပြည်သူတွေဟာစိုက်ပျိုးရေးစီးပွားရေးလုပ်ရမှာလဲအဆင်မပြေဖြစ်နေရသူတို့သားသမီးတွေကိုဂျာကာလာအစိုးရရဲ့ပညာရေးကျောင်းမှသာထားနိုင်ဖို့အတွက်တောင်ကျောင်းလာကတွေဝင်ထုတ်ဝင်ပို့ဖြစ်နေရတယ်လို့ဆိုပါတယ်ကျောင်းသားတအူးအတွက်စောင်းစာရန်ကြီးလက်စင်ကျောင်းလာကကြီးမုတ်စားစည်းပေါင်းလိုက်မယ်ဆိုရင်တအူးကိုကျပ်ငွေ5000ကနေတသိန်းကျပ်သာကုန်ကြပေမဲ့သားသမီးများရဲ့မိဘအများစုကတော့မတက်နိုင်ကြဘူးလို့ပြောပါတယ်။ခြေချသူចောင်းသားမိဘရဲ့အတန်ကိုလုံခြုံရေးအရာပြောင်းပေးထားပါတယ်ရှင်
။ဖလေးဆက်ကစားလဲအောင်မចောင်းထားတယ်ဒီကျမတို့ဆွေရအောင်မထားတာပေါ့။ဖလေးလူဒီတိုင်းထားလဲဘာမှစမတက်ဘာမတက်ဖြစ်မှဆွေရင်ចောင်းထားတာပေါ့။ဒါမဲ့အရင်လိုချက်စားတိချက်မတင်ရပါဘူး။တော့ကြတိုက်ပွဲဖြစ်လို့ပေါ့ပေါ့နေကျလို့ကိုမနဲ့ခလေးကိုចောင်းတစ်ခါတည်းမှပို့ရင်ပို့ခြင်းကိုကလေးတို့တခါတခါတနာလေသူတို့ခင်ဗျာဆော့ရမယ်အရွယ်လို့မဆော့ရပဲတင်းလိုက်ရွာလိုက်ချစ်စီမနဲ့ဆမတက်မှကြောက်လို့သာပူရတာမိဘခင်ဗျာလီရင်စံချစိတ်ဖူးရတာတခြားလူတွေတနာဖို့ကောင်းတယ်ကျောင်းသွားရင်လီရင်ကျဲခင်ရလို့ဆုံးမသွားရည်စစ်ဆောင်ကြီးကကျောင်းမှာမလူစိနဲ့လောက်ရလည်းမသိပါဘူ
းသာသမီပညာသင်ကြားနိုင်ဖို့ထက်အသက်ရှင်အောင်သာကြိုးစားနေထိုင်နေရတယ်လို့သူမကဆိုပါတယ်စစ်ကောင်စီဟာစကိုင်းတိုင်း6မြို့နယ်ကိုကြည့်ခဲ့တဲ့သတင်းကြိုလာပညာစီမီးပူဇော်ပွဲတပိတ်ပြုလုပ်နေတဲ့နေရာကိုအင်ဂျင်တက်လီဒီနဲ့ပုံတဲချခဲ့တာကြောင့်ကလေးတွေအရက်သားတွေကာကွယ်ရေးအဖွဲ့ဝင်တွေအပါအဝင်တေဆုံးသူ24ယောက်ကျော်ရှိခဲ့တယ်လို့သိရပါဗျ။စကိုင်းတိုင်းမှာရှိတဲ့လယ်သမားအများစုဟာလယ်လုဖို့ထက်အသက်ဘေးကနေလွတ်ဖို့ထွက်ပြေးနေရတယ်လို့စစ်ကောင်စီရဲ့အာဏာသိမ်းမှုကြောင့်အထွေထွေအကျပ်အတည်းနဲ့ရင်ဆိုင်နေရပါဗျ။စကိုင်းတိုင်းရဲ့စီးပွားရေး30ရာခိုင်နှုန်းကျော်ဟာလေယာစိုက်ပျိုးရေးအပေါ်မှီခူနေရတာဖြစ်ပြီးတော့စိုက်ပျိုးမြေဧကပေါင်း233သိန်းရှိတဲ့အထက်ကတခြားသီးနှံဂျားညံစိုက်ပျိုးမှုဟာဧကပေါင်းသိန်း90ခန့်ရှိတယ်လို့သိရပါဗျ။လက်ရှိတိုက်ပွဲတွေလမ်းပန်းဆက်သွယ်ရေးတွေပိတ်ဆို့မှုတွေနဲ့ငွေကြေးဖောက်ပွားမှုတွေကြောင့်စကိုင်းတိုင်းမှာရှိတဲ့လေသနာအများစုဟာလည်းလေယာလုပ်ငန်းလုပ်ကိုင်ရာမှာအခက်အခဲတွေရှိနေပါဗျ။ငွေကြေးဖောက်ပွားမှုတွေကြောင့်73စီးဓမြဩဇာညီစီပိုးသက်စီအပင်အားစီစားတဲ့စိုက်ပျိုးရေး3စီးအပါအဝင်သွင်းအားစုတို့ဈေးမြင့်လာသလိုလမ်းပန်းဆက်သွယ်ရေးတွေကြောင့်လည်းလယ်သမားတွေအတွက်တော့စိုက်ပျိုးရေးလုပ်ရမှာအခက်အခဲရှိတယ်လို့လယ်သမားတွေကဆိုပါတယ်စိုက်ပျိုးရေးလုပ်ရမှာအခက်အခဲနဲ့ပတ်သက်ပြီးလယ်သမားကွန်ညူကအခုလိုပြောပါတယ်လည
်းလုပ်တဲ့နေရာမှာအခက်အခဲရပါလဲဆိုတော့ဒီဓမြဩဇာတွေဝယ်မရဘူးစစ်တပ်ကအကုန်ပိတ်ထားတာဟိုမိုင်းနေပါရေးထုံးမှာအကြောက်လို့ဆိုပြီးတော့ အဲ့တော့တမျိုးသားတွင်မရတော့တမျိုးသားမကြွေးနိုင်တော့လေကအထထတော့ထတဲ့တော့မထဘူးနောက်ပြီးတော့စပားကြီးပါရင်းတန်ရင်းချိန်လေးပါရောက်တဲ့ဆိုရင်စစ်တပ်ကစစ်ကြောင်းထိုးပြီးတော့စပားကင်းတွေဝင်ရိပ်သွားတာရှိတယ်ဖြတ်စည်းခဲ့တာရှိတယ်အပြီးတော့ကြတော့ဟိုဘီသူတို့မဖြတ်စည်းခဲ့မဖြတ်စည်းခဲ့လို့ပေါ့နော်သူတို့မဖြတ်စည်းနိုင်ခဲ့လို့အဲ့လိုမျိုးမကြိတ်နိုင်ခဲ့လို့ဂျန်ခဲ့တဲ့လေအဲ့ဝင်ကြိတ်ကြိတ်တယ်ပါညာရင်းသိမ်းချိန်ပြီးသွားပြီဆိုရင်လေအဲ့စပားကြီးကဈေးကောင်းမှမရောက်ကျောင်းလို့လည်းမရောက်နောက်ပြီးဘဲမှလည်းတင်ဖို့လို့မရောက်ဒီဒေတာတင်းမှာပဲပိတ်နေတဲ့သဘောနောက်ပြီးတော့စက်တုံလို့ပါလို့ဆိုလဲအဲ့လိုပဲဘဲမှရောက်မရောက်ဘူးဟိုကိုယ့်ဘောပဲဒီလောင်ပြီးတော့စားနေရတဲ့အခါမျိုးနောက်ပြီးဈေးလည်းအရန်ကျဈေးလည်းနေကြတယ်ဘယ်လိုဖြစ်တာစစ်တပ်ကအဲ့လိုအစစ်ဈေးတွေပိတ်ဆို့မှုတွေအရန်ကြီးလို့တမ်းမြောသားဝယ်မရောက်ဘူးနော်တမ်းမြောသားထည့်ရဆိုရင်လည်းထည့်ပြီးတော့စပားဆိုင်တယ်ပြဆိုင်တဲ့အခါမှာအဲစပားပေါ်တဲ့အခါကျရင်လည်းတမ်းမြောသားဘူးတော့ပြန်မရောက်ရှုံးနေဘူးရှုံးပေါ်တော့နောက်နေ့တွေမှာလည်းမဆိုင်နိုင်တော့ဘူးပေါ့နော်ဒီစားဖို့အတွက်ပဲလဲဆိုင်နိုင်တော့တယ်ဆိုတော့ဘောကမျိုးရောက်တယ်ပေါ့ဟိုအမြတ်ရောက်လို့လဲဆိုင်တာမဟုတ်တော့ပဲနဲ့ကိုတော်ကတခါစားဖို့အတွက်ပဲလဲဆိုင်နိုင်တော့တယ်ဆိုတော့အနေထားမျိုးရောက်သွားတယ်ပေါ့
လက်ရှိကာလဟာမိုးရသည့်ဖြစ်နေတာကြောင့်ဆစ်ရှောင်းဤအတွက်နောက်ထပ်စိန်ခေါ်မှုတရက်ကရှိနေပါတယ်ယာယီစခန်းတွေမှာမိုးရိပ်ချိန်တွင်ရေကြီးရေလျှံမှုဖြစ်ပေါ်နေတာနေရာထိုင်ခင်းတွေပျက်စီးစေတာစခန်းတွေမှာရေဆိုးရေမြောင်းတွေမလုံလောက်တာရေကြီးမှုတွေနဲ့ရောဂါကူးစက်မှုအနေတွေဟာလည်းပုံမှုမြင့်တက်လာနေပါတယ်စကိုင်းဒေသမှာရှိတဲ့ပြည်သူတွေဟာလက်ရှိအချိန်မှာအခက်အခဲတွေများစွာကိုရင်ဆိုင်နေရပေမဲ့ဒေသခံတွေလူမှုရေးအဖွဲ့အစည်းတွေနဲ့နိုင်ငံတကာအဖွဲ့အစည်းတွေရဲ့ကူညီပံ့ပိုးမှုတွေကတော့လိုအပ်သလောက်မရရှိပဲဖြစ်နေပါတယ်။ဆစ်ရှောင်းတွေအတွက်အစားအစာရေစေဝါနဲ့နေရာထိုင်ခင်းတွေထောက်ပံ့ပေးဖို့အလွန်အရေးကြီးပေမဲ့အာဏာသိမ်းစစ်ကောင်စီပြုတ်ကြမှသာတကယ်ရေရှည်တည်တက်တဲ့ငြိမ်းချမ်းရေးနဲ့ဖြည့်ရှင်အစစ်အမှန်သာရလိမ့်မယ်လို့စကိုင်းတိုင်းအတွင်းဆစ်ရှောင်းအရေးကူညီပေးနေသူတွေကဆိုကြပါတယ်။ဒီသတင်းဆောင်ပါကိုကျမစင်ကတင်ဆက်ပေးထားပါတယ်ရှင
်။ SBS မြန်မာပိုင်းကိုနားဆင်ရတာနှစ်သက်ပါသလား။ Facebook မှာဆွေးနွေးမှုတွေကိုဆက်ကြရအောင်ပါ။SBS မြန်မာပိုင်း Facebook ကို like လုပ်ပြီးတော့သင်ချင်တဲ့ချက်ကိုမျှဝေနိုင်ပါတယ်။ SBS Bemis ကို Facebook မှာ share ချနိုင်ပါတယ်ရှင
်။ဒါမျိုးသတင်းဆောင်မာတွေကိုပိုနားဆင်လိုပါလား။ Apple Podcast, Google Podcast, Spotify တို့မှာသင်ပင်ရာဖြစ်ဖြစ်ရယူတဲ့ podcast ကနေပါ